အာနာသိန်းစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကအသစ်ဖွဲ့စည်းလိုက်တဲ့ရွေးကောက်ပွဲကော်မရှင် UEC က2020ရွေးကောက်ပွဲဟာပြက်ပြယ်သွားပြီဆိုတဲ့သဘောပြောဆိုခဲ့တာနဲ့ပတ်သက်လို့နိုင်ငံရေးပါတီတချို့နဲ့မဲဆန္ဒရှင်တချို့ရဲ့တုံ့ပြန်တန်တွေကိုလည်းနားဆင်ရမှာပါ။ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဟာ2020ရွေးကောက်ပွဲမှာကိုယ်စားလှယ်ဒုတိယအများဆုံးအနိုင်ရထားတဲ့ပါတီဖြစ်ပါတယ်။ SNLD ပါတီရဲ့တွဲဖက်အတွင်မူဆိုင်းကျော်ညွန့်ကတော့2020ရွေးကောက်ပွဲနဲ့ပတ်သက်လို့ UEC အသစ်ရဲ့ပြောဆိုချက်ပေါ်ခုလိုတုံ့ပြန်ပါတယ်။
ဆက်ဆံရဒီအနေနဲ့တော့ပြောလို့မရအောင်ကျွန်တော်တို့ရဲ့သဘောအရဆိုရင်ကျွန်တော်ပါတီကဟိုဆရာနာတိန်းတာကိုလည်းတရားဝင်ယူတာပြည်ထောင်စုခွက်ထဲလေးထုတ်ပြန်တာဖြစ်တယ်။နောက်ပြီးတော့ဒီစစ်ကောင်စီဘောမို့ကဖွဲ့ထားတဲ့ UEC ဆိုတာလည်းတရားဝင်ပါအောင်သူတို့ရဲ့လှုပ်ရှားဆောင်ရွက်မှုတွေပြောဆိုနေတဲ့ဟာတွေအားလုံးကဟိုတရားဝင်ပါအောင်ကျွန်တော်အတိအမှန်လည်းမဖြစ်ပါဘူ
း။နိုဝင်ဘာရွေးကောက်ပွဲမှာတူဦးမှအနိုင်မရခဲ့တဲ့ NDF ပါတီကတော့UEC အသစ်ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးခုလိုမြင်ပါတယ
်ကျွန်တော်တို့အနေနဲ့ကတော့2020မေရလတ်တာမဲမဲ့တမာမှုတွေဒီတန်ရားဖြစ်ပွဲကိစ္စကြီးအများကြီးဖြစ်ပွားနေတဲ့ရုပ်ောက်ပွဲတည်းအနေနဲ့တော့ကျွန်တော်တို့အတိမပြူရဲ့လက်လက်ခံနေပေါ့နော်ဒါပေမဲ့အခုအချိန်မှာဥပဒေရစစ်ဆေးနေတာဖြစ်နေတဲ့အတွက်လက်ရှိစစ်ဆေးနေတဲ့အချိန်မျိုးတော့ကျွန်တော်တို့ကဒါတော့အတိကြကြီးပေါ့နော်ဟိုနည်းပေါ့ကတည်းကကို UEC ကပြောသလိုပဲတိုင်းရပြက်ပြဲသွားပြီလို့ဆိုကျွန်တော်တို့မှတ်သေးပါအောင
်အမေရိကန်ပြည်ထောင်စုမှာလက်တလောနေထိုင်ပြီး2020ရွေးကောက်ပွဲအတွက်ဝါရှင်တန် DC မြန်မာတန်ရုံမှာကိုယ်တိုင်မဲပေးခဲ့တဲ့မေရီလန်းပြည်နယ်ကမက်ခင်နှင်းမှာကတော့နိုဝင်ဘာရွေးကောက်ပွဲအတွင်းသူတို့မဲပေးရွေးချယ်မှုကသာအတည်ဖြစ်တယ်လို့ခန့်ယူပါတယ
်အဲ့ဒါကတော့ကျွန်တော်လုံးဝသိမှမပြုပါဘူးဘာကြောင့်လဲဆိုတော့နိုဝင်ဘာလတုန်းကကျွန်တော်တို့ပေးခဲ့တဲ့မဲတွေကျွန်တော်တို့ကျင်းတဲ့သဘောကျတဲ့ပါတီကိုယ်စားလှယ်တွေကိုကျွန်တော်တို့ရွေးခဲ့ကြတာအဲ့ဒါကြောင့်မလို့ကျွန်တော်တို့ရဲ့သဘောထားအမှန်ကန်ကိုကျွန်တော်ပြောထားပြီးသားကျွန်တော်တို့စော်ကားလို့တမှတ်တယ်ကျွန်တော်ဆိုရင်လည်းဒီဗမာပြည်မှာနေတာမဟုတ်ဘူးဒါပေမဲ့ဒီနိုင်ငံမှာနေတာဒါပေမဲ့ရေးကောက်ပွဲမတိုင်ခင်မှာတည်းကဘလို့လူမျိုးတွေကဒီ NLD ကိုပါတီကိုကိုစားပြုပြီးရွေးချယ်မယ်ဆိုတာကျွန်တော်ဝင်ကြည့်ရဲတကယ်လဲစိုက်လို့တကယ်လဲယုံကြည်လို့ကျွန်တော်ပြောခဲ့ရလူတွေအဲ့ဒါကြောင့်မလို့ကျွန်တော်တို့ရဲ့ရွေးချယ်ထားတဲ့ဒီရွေးကောက်ပွဲကိုပေါ့နော်လက်မခံအောင်ဆိုပြရအောင်ကျွန်တော်လုံးဝအသိမပြုပါဘူးကျွန်တော်တို့ရဲ့တကယ်ဆိုရအစ်မန်ဒီ NLD ဆိုရပဲဖြစ်ပါတယ်အဲ့ဒါတော့ကျွန်တော်ပြောချင်တယ်ဟုတ
်2020ရွေးကောက်ပွဲမှာ NLD ပါတီကအပြတ်အသတ်အနိုင်ရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ